လက်ဗရန်ကျောင်းသားတပိတ်ကိုထောက်ခံတဲ့ဆန္ဒပြပွဲပြုလုပ်တဲ့ဆိုပြီး88မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့စည်းကမနီလာတိုင်းကိုပုံမှန်88နဲ့မယန်းကုန်းမြို့နယ်တရားရုံးကတရားဆက်ဆွဲလိုက်ပြီးနောက်အင်းစိန်အကျဉ်းထောင်ကိုပို့လိုက်ပါတယ်။2015ခုနှစ်ဖေဖော်ဝါရီ15ရက်နေ့ကတမိုင်းလန်းစုံမှာထောက်ခံဆန္ဒပြပွဲကျင်းပပြုလုပ်ခဲ့တာကြောင့်အခုလိုဖမ်းဆီးခံခဲ့ရတာပါ။ဒါပေမဲ့လည်းရဲတပ်ဖွဲ့ဟာလှုပ်ထုံလှုပ်နေအတိုင်းဆောင်ရွက်ခြင်းမရှိဘဲမနီလာတိုင်းပေါ်တကံပြေးဖြစ်တတ်မှတ်ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေကြောင်းအရဖြေရှင်းမယ်လို့မနီလာတင်ရဲ့ခင်မူးဖြစ်သူကိုဂျင်မီကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးကိုဂျင်မီကိုကိုအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်ရှင
်ပုံမှန်88ကိုကျွန်တော်လည်းဆိုပြောအဲ့ဒီအမှုကဘယ်တော့မှကျွန်တော်လည်းဆိုလွန်ခဲ့တဲ့မနစ်ကတနေ့လောက်ကြာပြီတနေ့လောက်ကြာပြီအဲ့ဟိုအခုမှတော့တရားဆွဲတာဆွဲတော့အခုတရားရုံးထုတ်တယ်တရားရုံးကနေပြီးတော့သူကအမကန်ရှောက်ဖို့ပြောတယ်မိုက်ကတည်းကတော့ဒီပုံမှန်88နဲ့ပတ်သက်ပြီးဘာမှပူပေါင်းဆောင်ရမဟုတ်ဘူးအမကန်လည်းမလျှောက်ဘူးနော်မိန့်ချမှတ်ခင်လည်းတန်ဝေးလက်ဆောင်မှာမဟုတ်ဘူးနော်အဲ့တော့ထောင်ချမယ်လို့အချက်ခံထောင်ချရချဖို့နော်အဲ့လိုသူရဲ့ရည်ရည်ချက်တာဟိုတခါလေတရားပြုသူပြောတာက
ဟုတ်ကဲ့ဟိုဘာကြောင့်အမကန်မယူဘဲထောင်ထဲကိုသွားဖို့ဆုံးဖြတ်ခဲ့တာလဲခင်ဗျာ
သူကအစ်စ်ကျူးလို့နဲ့လို့မခံစားဘူးပြီးတော့ဒီပုံမှန်88နဲ့ဆွဲတာကတရားမျှတမှုမရှိဘူးလေအဲ့တော့တရားမျှတမှုမရှိတဲ့ဥစ္စာကိုသူရင်ဆိုင်နေစရာအကြောင်းမရှိဘူးလာတော့အဲ့လိုဆုံးဖြတ်တယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးအထွေထူးသူကဘယ်အားတော့မှားပါတယ်ကျမတော့မှန်ပါတယ်ဘာညာပြောနေရအကြောင်းမရှိဘူ
းဟိုဘာကြောင့်ဖန်ဆီးရလဲဆိုတာကိုပြပြပြောအောင
်အဲမယန်းကုန်းမှာတဲ့တမိုင်းလန်းကုန်းမှာတဲ့တောင်သူ60လောက်ဆန္ဒပြပွဲဖြစ်တဲ့တည်းမှာမဏိကသိန်းတော့ကအဲ့ဒါဒီကားစီးနဲ့ရောက်လာပြီးတာကိုဆောင်ခဲ့တယ်ဆိုတဲ့သဘောမျိုးပေါ့ဗျာသူကအဲ့ဒါကိုပြောတယ
်ဟုတ်ကဲ့ဟိုကျွန်တော်သိတဲ့လောက်ပေါ့နော်ရဲရနေပြီးအင်ဂန်ရာရောက်လာရှာတာမျိုးမဟုတ်ဘဲနဲ့တရားခံပြေးဖြစ်ဟိုကြီးညာခဲ့တယ်ဆိုပြီးတော့လည်းသိရတယ်လေ
မဟုတ်တဲ့အိမ်နံပါတ်ကြီးကကျွန်တော်တို့ရဲတပ်ဖွဲ့တပ်ရင်းနေနဲ့ရှာတာ ਉਹ တော့မှအဲ့ဒီရဲမှုကအဲ့ဒီရဲအုပ်ကစခန်းမှုလုပ်သွားဘူးလို့လည်းပြောတယ်ဗျာ။နော်အဲ့တော့အင်္ဂလိပ်စာတော့မှန်အောင်သူတို့မပြောနိုင်ဘူးဗျာ။အဲ့တော့ကျွန်တော်မန္တလေးကလူမသိသူမသိပုံကိုလည်းမဟုတ်ဘူးဗျာ။ပြီးတော့ကျွန်တော်တို့ဟိုလူတိုင်းမေးလို့ရတဲ့အိမ်ကျွန်တော်တို့နေတဲ့နေရာကနော်တကယ်လို့မန္တလေးသိနေတဲ့တွေ့ကျင်နေဆိုလို့ရှိရင်တခြားသူတို့မေးကြမရှိပါဘူး။နော်ကျွန်တော်မိဘတွေရှိပါတယ်၊သူမိဘတွေရှိပါတယ်နော်။ကျွန်တော်ကိုယ်တိုင်လည်းရှိပါတယ်နော်။နောက်ပြီးတော့ရုံးတဲ့နေတိုင်းတက်နေပါလေအဲ့ဒါကိုသူကဟိုမန္တလေးပြည်အရှိရဲ့နေရာကို3ကလောက်သွားချပြီးရှာပြီးတဲ့ခါကျတော့ရဲဥပဒေအရကို3ကရှာလို့မတွေ့ရင်ကျေကံကြီးကြီးကျင်ညာလို့ရတယ်ဆိုပြီးတော့လောက်တာအင်မတန်မှရုပ်ရဆင်းမြတ်နိုင်မယ်နောက်ပြီးတော့ဒါကိုယ်စစ်ကသိမဲ့လုံးတယ်အဲ့တော့ဒီကဟိုအသေးဖြတ်မှုနဲ့ကျွန်တော်တို့ကအဲ့ဒါပြန်ပြီးတော့ဘလို့တုံ့ပြန်နိုင်မလဲဥပဒေကြောင်းရပေါ့နောက်တစ်ချက်ကရဲကသူရှာဖရမဲ့ဒီပုဂ္ဂိုလ်ကသူကအထုတ်ရှာဖို့ခြင်းမရှိခဲ့ဘူးမရှိခဲ့ဘဲနဲ့အဲ့ဒါသူရဲ့အမှန်တော့သူတောင်းပို့ရတာပေါ့ဗျာနော်တောင်ပြေရတော့လည်းမညီမလုပ်ခဲ့ဘူးတောင်ပေါ်ရတယ်ဥရကြောင့်ရစစ်ခေါ်သာပို့ခဲ့တာမျိုးတော့နီးစပ်ဆုံးကိုဆက်သွယ်ခဲ့လို့မရှိပဲနဲ့အဲ့လိုလုပ်ခဲ့တဲ့ဆိုတော့ဒါလက်ပတ်သက်ပြီးတော့ကျွန်တော်တို့ကဒီရဲဘက်ကိုလည်းရဲစည်းကမ်းနဲ့အညီအရေးယူနိုင်ဖို့ကျွန်တော်တို့ကသာတုံ့ပြန်ဆောင်ရအောင်တော့
ဟုတ်ကဲ့ကိုကြည်မင်းနောက်ဆုံးမေးခွန်းပါခင်ဗျာဒီအမှုကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဖြစ်မယ်လို့ခမန်းထားပါလဲဘာရီပြင်ဆင်ထားပါလဲခင်ဗျာ
ဒီအမှုနဲ့ပတ်သက်ပြီးတော့ဘယ်လိုပဲလုပ်လို့ပါမနီလာသိမ်းဘက်ကတော့ကူပေါင်းဆောင်ရမှာမဟုတ်ဘူးလို့ပြောလာပြီးသားနော်အဲကြိုက်တဲ့ပုံစံလေးအရေးယူလိုက်တဲ့တဲ့ပေါ်နေတဲ့အရေးကြီးပဲအဲ့ဒါကိုသူ့အနေနဲ့ဘာမှတုံ့ပြန်မှာမဟုတ်ဘူးအဲ့ဒါကိုဘာကြောင့်လဲဆိုတော့တရားမျှတမှုမရှိတဲ့အတွက်မင်းမထုတ်မှလည်းမဟုတ်ဘူးသူကလည်းဖြေမှလည်းမဟုတ်ဘူးနောက်အမကန်မလျှောက်ဘူးအဲ့တော့တောင်းဆောင်ဘူးနော်အဲ့ဒါကအဖြစ်အပျက်သာဒီဘက်ကဆက်တယ်တရားဥပဒေကိုမဆောင်နိုင်ဘူးဆိုတော့ဆက်ပြောတာပြီး